ဟုတ်ကဲ့ဒီတိုက်ခိုက်မှုဟာဒီလ24ရက်နေ့နေ့လယ်ပိုင်းကမူဆယ်မြို့အရှိဘက်ချမ်းမှာဖြစ်ပွားခဲ့ပြီးမူဆယ်မြို့နယ်ဟာ KIA ကချင် PNLA တအမ်းပလောင်နဲ့ MNDA ခေါ်ကိုကန့်စတဲ့လက်နက်ကင်တပ်ဖွဲ့တွေလှုပ်ရှားနေတဲ့နယ်မြေဖြစ်ပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးမူဆယ်မြို့ကလူမှုရေးအသင်းခေါင်းဆောင်တဦးကအခုလိုပြောပါတယ
်တမန်မနေ့နေ့လယ်12နာရီကျော်ကျော်ပါเนาะမုံပေါ်နဲ့နန်တောင်းချားပေါ့เนาะနန်တောင်းတဲ့ကိုရောက်ခါနီးမှာဖြစ်တဲ့ရင်နန်းဆွဲမိုက်ထိတယ်တဲ့ဟုတ်၃ယောက်တည်ဆုံးနေ၁၂ယောက်ကတော့အဲ့ခုခိုင်စီးရောနေလာရှုစီးရောပဲအားလုံးပို့လိုက်တယ်ပေါ့နော်လာရှုစီးရောရောက်သွားပြီပေါ့နော်ဟုတ်ဘယ်သူလဲဆိုတော့မသိပေါ့နော်အဲ့တမှာတော့ဟိုအဖွဲ့တုံတော့ရှိတယ်ဗျ
တမရဒရင်မှန်ပြန်ကြားရေးအဖွဲ့အတွင်းရင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ဒီနောက်ကဆက်ဆံရတဲ့ကိုရောက်ပါပါဒီစီးပြုတ်တိုက်ပွဲဖြစ်ပေါ်မှုရှိတယ်ကျွန်တော်တို့ပြည်ထောင်ရာနည်းနည်းရသည့်ခရာရှိပါတယ် PNLD ဖြစ်ပါမယ်
ဒီလ23ရက်နေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဇွန်လ16ရက်နေ့ကနေဇူလိုင်လ21ရက်နေ့အတွင်းအရှေ့မြောက်တိုင်းစစ်ဌာနချုပ်နယ်မြေမှာတမရော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားထိတွေ့မှု32ကြိမ်ဖြစ်ပွားခဲ့ကြောင်းနဲ့ TNLA နဲ့ထိတွေ့မှုကအများဆုံးဖြစ်ပြီးအကြိမ်20ဖြစ်ပွားခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။မိုင်းခွဲတိုက်ခိုက်တံနဲ့ပတ်သက်လို့ TNLA တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူပုံမှုတက်အိုက်ကျော်ကိုမေးမြန်းရမှာတော့
အခုကကျွန်တော်ဒီလိုင်းပေါ်မှာတွေ့တယ်ဒါအပြင်ကျွန်တော်ဆီမှာတင်းတက်လာတဲ့မရှိဘူးဒီအနေရာတိကျလဲကျွန်တော်ကမတိရသေးဘူးဒီအားတော့ကျွန်တော်ဟိုကျွန်တော်လက်ဒရင်းပြန်လဲနေချင်နေတော့မရှိ
ဒီ၄ရက်အတွင်းမှာ TNLA နဲ့အစိုးရတက်ဘရော့အကြတိုက်ပွဲဖြစ်ပွားတာမရှိဘူးလို့လည်းပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဒီလ22ရက်နေ့ကတန်လွင်မြစ်အနောက်ဘက်ခြမ်းကတပ်မဟာ511ကိုအစိုးရတပ်မတော်ကအင်အား50လောက်နဲ့ဝန်ရောက်တိုက်ခိုက်ခဲ့တယ်လို့24ရက်နေ့ကတပ်မဟာ211နယ်မြေအတွင်းကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြောင်း MNDA ခေါ်ကူကန်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဇွန်လ30ရက်နေ့အပြည့်ရက်တက်တန်းတိုးပြီးနောက်ပိုင်းမှာMNDA နယ်မြေအတွင်းကိုအစိုးရတပ်မတော်က၅ကြိမ်နဲ့မနဲ့ဝန်ရောက်တိုက်ခိုက်ခဲ့ကြောင်းလည်းဖော်ပြထားပါတယ်။ကင်မရာကတော့ကချင်နဲ့ရှမ်းပြည်နယ်အတွင်းကစစ်တိုင်းဌာနချုပ်နယ်မြေ၅ခုမှာဒေလအပြစ်ခတ်ရစဲကြောင်းကို2018ခုနှစ်ဒီဇင်ဘာလမှာကြေညာခဲ့ပါတယ်။တမရက်ပြည့်တဲ့ဧပြီလ30ရက်နေ့မှာနောက်ထပ်2လနဲ့ဇွန်လ30ရက်နေ့မှာနောက်ထပ်2လထပ်မံတက်တန်းတိုးမြင့်ထားပါတယ်။ဒီလိုအပြစ်ရထားချိန်မှာရှမ်းနယ်ကချင်ပြည်နယ်အတွင်းမှာအခြေစိုက်တဲ့ KIA ကချင် TNLA တအမ်းပလောင် MNDA ကိုကAA ရခိုင်စတဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့ပြစ်ခတ်ရစဲရေးအတွက်တွဲဆုံဆွေးနွေးတာတွေရှိနေပါတယ်။